အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာမတ်လ17ရက်မနေ့ညကကျင်းပတဲ့ဟောလိဝုဒ်ရုပ်ရှင်အော်စကာအကယ်ဒမီဆုပွဲပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိသွားတဲ့ဒါရိုက်တာမစ္စတာလက်ဖ်ချန်နော့ဖ်ကစစ်ပွဲတွေမရှိတော့ဘူးအတွက်အော်စကာဆုနဲ့လဲလိုက်ခြင်းတယ်လို့ပြောကြားလိုက်ပါတယ်။2022ခုနှစ်မှာရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်တဲ့အစောပိုင်းရက်တွေအတွင်း AP သတင်းဌာနအတွက်ဗီဒီယိုသတင်းတောက်ဖြစ်တာဝန်ထမ်းဆောင်နေတဲ့မစ္စတာလက်ဖ်ချန်နော့ဖ်ဟာယူကရိန်းနိုင်ငံမာရီယိုပိုးမြို့မှာပိတ်မိနေတဲ့ကာလတွေကိုရက်ကူးထားတဲ့20 days in Mariupol Mariupol မှာရက်20ဆိုတဲ့မှတ်တမ်းရုပ်ရှင်နဲ့အော်စကာဆုရရှိခဲ့တာပါ။ဒီအော်စကာဆုဟာယူကရိန်းနိုင်ငံသက်ပိုင်းမှာပထမဆုံးအကြိမ်ရရှိတဲ့ဆုဖြစ်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းဆုလက်ခံရင်းပြောကြားတဲ့မင်းကွန်းမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဒီဆုရမယ့်အစားရုရှားနိုင်ငံကသူတို့နိုင်ငံကိုကျူးကျော်တိုက်ခတ်ခြင်းမရှိတာသူတို့မျိုးတွေကိုမသိမ့်ပိုက်တာတွေနဲ့အစားထိုးလဲပစ်လိုက်ခြင်းတွေလို့သူကပြောပါတယ်။သူဟာပထမဆုံးဒီဆုရရှိတဲ့သူဖြစ်မယ်လို့ယူဆတဲ့အကြောင်းဒါပေမဲ့သမိုင်းကိုသူ့အနေနဲ့ပြောင်းလဲပြစ်ဖို့အတိတ်ကိုပြန်ပြင်ဆင်လို့မရနိုင်တဲ့အကြောင်းသူကလည်းသူကပြောပါတယ်2022ခုနှစ်မလကနေမေလအထိမာရီယိုပိုစစ်ကမ်းမြို့ကိုရုရှားတို့သိမ်းပိုက်ထားတဲ့3လတာကာလအတွင်းတည်ဆုံသွားသူတွေရဲ့အလောင်းတွေကိုဒေသခံတွေကလမ်းဘေးမှာကျွန်းတူပြီးမြေမြုပ်ခဲ့ရတာအပါအဝင်ဆိုးဝါးလွန်းတဲ့အနေထိုင်ရုံတွေအတွက်တစ်ကမ္ဘာလုံးကအာအသင်တုံလို့ခဲ့ကြရပါတယ်